ခရစ်စမတ်နေ့မှာပဲဟောင်ကောင်မှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီကြွေးကြော်ဆန်တွေအော်ဟစ်ပြီးကုန်တက်တွေဖြတ်လျှောက်ကြီးတဲ့ဆန္ဒပြခဲ့ကြတာပါ။မနေ့ကခရစ်စမတ်အကြိုနေ့မှာတော့ဆန္ဒပြသူတွေကနေရာတော်များမှာမိရှုဆန္ဒပြခဲ့တာတွေရှိသလိုလုံခြုံရေးတွေကမြေရေပုံးနေနဲ့နှင်းနှမှုတွေလည်းရှိခဲ့ပါတယ်။ဆိုရဆန်ချင်ရေးဒီမိုကရေစီလူလတ်ခွင့်နဲ့ရရှိအွန်လိုင်းကစီယုံလုံဆော်ခဲ့ရကမနေ့ကဆန္ဒပြသူတွေကုန်တက်တွေခီးသွားတွေသွားလာများတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာပါရာဇဝမှုနဲ့တန်တရားရှိသူတွေကိုတရုတ်ပြည်မှာရေးကိုပို့ဆောင်ခွင့်ရမယ်ဥပဒေကိုဆန့်ကျင်ခန့်ခွဲရကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအခုဆိုရင်9လအထိရှိလာနေပြီးအချိန်ရော့မဲ့လက္ခဏာလည်းမတွေ့ရသေးပါဘူးနိုင်ငံလူလတ်ခွင့်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျွန်းနှိမ်နှင်းမှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေမရမချင်းဆန္ဒပြတောင်းဆိုမှုတွေအဆုံးသတ်မှာမဟုတ်တဲ့အကြောင်းလဲဆန္ဒပြသူတွေပြောဆိုထားတာပါမနေ့ည9:00နာရီနောက်ပိုင်းမှာတော့ဟောင်ကောင်ကပင်နီဆူလာစိန်ခန်ဟိုတယ်အပဝင်ခီးသွားတွေသွားလာများတဲ့နေရာတွေမှာဆန္ဒပြသူတွေကိုတော့ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးနှိမ်နှင်းခဲ့တာလည်းဖြစ်ပါတယ်